ရင်းကျရဲ့လုပ်ငန်းစဉ်တွေအတွက်အစိုးရနဲ့အပြစ်ခတ်ရက်စဲထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရင်းနဲ့မြန်မာအစိုးရစစ်တပ်ထိပ်တန်းကောင်ဆောင်တွေပါတက်ရောက်ပြီးနေပြည်တော်မှာဆွေးနွေးနေချိန်မှာပဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့တိုက်ပွဲတွေလည်းဖြစ်ပွားနေပါတယ်။အိန္ဒိယမြန်မာနယ်စပ်ဖက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့ AA တို့အကြားစီးရဲတင်းမာနေသလိုရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဖက်မှာလည်း KIA ကချင်လွတ်လပ်ရေးတပ်မတော်နဲ့တိုက်ပွဲဖြစ်ပွားနေတာပါ။အပြည့်အစုံကတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါမြန်မာဆိုရနဲ့ NCA ပြည်ရတိုင်းရင်းသားလက်နက်ကန်ဖွဲ့ခေါင်းဆောင်တွေငင်းချမ်းကြီးကိစ္စဆွေးနွေးနေချိန်မြန်မာတပ်မတော်နဲ့အပြည့်ရစာချုပ်လက်မှတ်မရေးထိုးနိုင်သေးတဲ့ရခိုင်တပ်မတော် AA တို့ကြားအိန္ဒိယနယ်စပ်နာပလဝါမြို့နယ်မှာနှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားနေတာပါအိန္ဒိယနယ်စပ်ရှိပလဝါမြို့နယ်အုံဒီဝရွာမြောက်ဖက်ဒေသတွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုတော့ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်
တဲ့ကွေးဖြစ်တာတော့ဒီပလောဝမြို့နယ်အထက်ပိုင်းပေါ့တရံမြို့ရဲ့အပေါ်ပိုင်းမှာဖြစ်တာ။အော်တိုဘာ14ရက်နေ့မှာလည်းဖြစ်တယ်၊15ရက်နေ့မှာလည်းဖြစ်တယ်။အော်တိုဘာ14ရက်နေ့မှာတော့ဒီညနေ4နာရီ15ကနေ6နာရီလောက်ဒီတဲ့ကွေးပြင်းပြင်းထန်ထန်ဖြစ်တာပေါ့။ကမ္ဘာတမ်တို့ကအကြအဆုံးတော့ရှိတယ်ဗျ။ဘလောက်ကြရတယ်စတော့ကြရတယ်ကျွန်တော်တို့လည်းမရှိနိုင်သေးဘူး။တငါရဲ့မြန်မာလေးပဲသိနေရမှာပါပဲအကွေကဆက်ပြီးတော့ဖြစ်တယ်ခုလည်းပဲဒီဗမာတမ်းတို့ဘက်ကနေသိရအားဖြင့်ဖတ်ကြည့်နေကြဗျအဲ့ဒီဖြစ်တဲ့နေရာဘက်ကိုအကွေကဆက်ပြီးတော့ဖြစ်နိုင်တဲ့ဒေတာအများကြီးရှိတယ
်အော်တိုဘန14ရက်နေ့နဲ့15ရက်နေ့တို့မှာတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးတမတော်ကနေအင်အားစိုးချက်နေမြရှင်းလင်းရေးတွေလှုပ်ဆောင်လာနေလို့တိုက်ပွဲဆက်ဖြစ်ပွားမဲ့အခြေအနေရှိနေတယ်လို့လည်းသူကဆိုပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်အောင်ဆန်းစုကြည်တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်အပါဝင်အစိုးရနဲ့စစ်တပ်ထိပ်တန်းခေါင်းဆောင်တွေနဲ့NCA ပြည်ရဲ့ကောင်းဆောင်တွေရဲ့နေပြည်တော်ကဆွေးနွေးပွဲမှာတော့ NCA စာချုပ်ကိုလက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကန်ဖွဲ့စည်းတွေအလုံးပါဝင်လာအောင်ပူးပေါင်းဆောင်ရွက်ဖို့အပါဝင်သဘောတူညီချက်၅ချက်ရရှိထားပါတယ်။ဒါပေမဲ့ငင်းချမ်းရေးအခြေအနေတွေဟာတကယ့်မြေပြင်နေထားနဲ့ကွာခြားတယ်လို့ခိုင်တုခကခုလိုဆက်ပြောပါတယ်
။လူတို့တစ်ခါမှနေပြီးတော့ငင်းချမ်းရေးဆွေးနွေးနေပေမဲ့လည်းတစ်ခါမှဒီတိုင်းရင်းသားတပ်ဖွဲ့တွေချီကျူးရတဲ့ဒေသတွေကိုဒါထောက်ပေါင်းဝင်ရောက်ပြီးတော့တို့ဟိုတိုက်ပွဲတွေလုပ်နေတဲ့ဥစ္စာကတော့ဟိုလုံရုံလုံစင်တစ်ခုလိုဖြစ်နေပြီ။
ပြည်ကတဲ့စက်တင်ဘာလ23ရက်နေ့မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်။ဒါအပြင် NCA လက်မှတ်မရေးထိုးနိုင်သေးတဲ့ကချင်လွတ်လပ်ရေးဖွဲ့ KIU နဲ့လည်းရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေခဲ့တယ်လို့ KIU ကဗိုလ်မှူးကြီးစော်ကန်ကဆိုပါတယ်
။ကျွန်တော်တပ်မတော်လေးဘက်မှာတော့သူကရှင်းလင်းရေးလုပ်တဲ့ပုံစံပေါ့နော်။ဒီတော့ဒီကတပ်ရင်းရှိဒီကမှာကုတ်ခိုင်ရဲ့အနောက်မြောက်ဘက်ပုံစံပေါ့။ PT မှာ20လောက်ပဲရှိတယ်။ဆယ်ရက်နေ့တပြည့်နေ့နေနေစီလီယေလို့ရှာတဲ့ကြောင်းနဲ့ကျွန်တော်ရအဖွဲ့တွေနဲ့ဖိတ်တိုက်တွေ့တာပေါ့ကေဒီခိုင်မော့အခြေအနေကလည်းအတိအကျတော့မသိရဘူ
းပြီးခဲ့တဲ့အောက်တိုဘာလ17ရက်နေ့မှာလဲပေါ်မော်မြို့နယ်စင်ပူမြို့နယ်ခွဲခေါမေရွာဘက်မှာ KIO သတ်မှာရှိတိုင်ရင်ကားနဲ့တပ်မတော်တို့ကြားမှာစိုက်ပွဲဖြစ်ပွားခဲ့ပါသေးတယ်စိုက်ပွဲဖြစ်စဉ်တွင်ဒေသခံကြေးဝါးသားတွေကလည်းစစ်ဘေးလွတ်ရာတောတောင်ဘက်ကိုသိမ်းရှောင်နေကြရပါတယ်အခုလိုတိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တိုင်းဒါလက်နက်ကန်အဖွဲ့တွေဘက်ကထုတ်ပြန်နေပေမဲ့လည်းတမတော်ဘက်ကတော့တရားဝင်ထုတ်ပြန်တာမျိုးမဆိုရသေးပါဘူးမြန်မာအစိုးရနဲ့တိုင်းဒါလက်နက်ကန်အဖွဲ့တွေငင်းချမ်းရေးလုပ်ငန်းစဉ်တွေကျူးပန်းနေတဲ့ကာလမှာတိုက်ပွဲတွေဖြစ်ပွားနေတာဟာငင်းချမ်းရေးလုပ်ငန်းစဉ်တွေကြန့်ကြန့်နေရတဲ့အကြောင်းရင်းတစ်ခုလို့လည်းကချင်ငင်းချမ်းရေးကျူးတော်ဆောင်ဦးဆန်အောင်ကပြောပါတယ
်ငင်းချမ်းရေးအတွက်ဆွတ်စ်စီတာကတော့အထိတ်တော့ဖြစ်တာတော့ဒါယင်းဒီမုန်နိုင်ကြည့်သွားတဲ့အခါကျတော့ဒါယင်းဒီမုန်နဲ့လုပ်လို့ရတဲ့အခါဖြစ်တဲ့အခါကျတော့တိုက်ပွဲကမရှိလေဒုံချင်းမကရှိလေအဲ့လိုအနေထားမျိုးရှိတဲ့အတွက်ကြောင့်တိုက်ပွဲဆိုပြီးတိုက်ပွဲမှမကောင်းပါဘူးအရင်ကရေပြောတော့သူအတိုင်းတာနဲ့သူအနောက်ဆက်ဖြစ်တာတော့အဲ့လိုပဲဖြစ်နေတာအဲ့ဒါကြောင့်ပဲငင်းချင်းဖြစ်စဉ်ကလည်းဒီလိုစန့်ချနေတဲ့အနေအထားမျိုးရှိပါတယ
်မြန်မာဆိုရအနေနဲ့တိုင်းသားလက်နက်ကဖွဲ့ဆယ်ဖွဲ့နဲ့သာ NCA ပြည်ရစာချုပ်လက်မှတ်ရေးထိုးနိုင်ပေမဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်တွေဖြစ်တဲ့ UWSA ဝါသက်ဖွဲ့ဦးဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FENCC ဖွဲ့စဉ်နဲ့တော့လက်မှတ်ရေးထိုးနိုင်ခြင်းမရှိသေးပါဘူး။တိုင်းဒေသလက်နက်ကိုင်ဖွဲ့တွေအလုံးပါဝင်နိုင်မဲ့အပြည့်ရစဲရေးနဲ့နိုင်ငံရေးသွေးဆုံဆွေးနွေးပွဲမလုပ်နိုင်သမျှတော့ငင်းချမ်းရေးလုပ်ငန်းစဉ်ကြိုးပမ်းမှုတွေဟာအောင်မြင်ဖို့ခဲယဉ်နေအောင်မယ်လို့လည်းတိုင်းဒေသလက်နက်ကိုင်ဖွဲ့ခေါင်းဆောင်တွေကလည်းသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ။